ထိုင်းနိုင်ငံမှာအာဏာသိမ်းစစ်တပ်ကဥဆောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းနဲ့ပတ်သက်လို့ NLD အစိုးရတုတ်သတင်းစာအယ်ဒီတာအပေါ်မှာဝေဖန်ရေးသားလိုက်ပါတယ်။အကယ်၍ဩဂုတ်လ9ရက်နေ့မှာကျင်းပမယ့်ဒီဖွဲ့စည်းပုံမူကြမ်းကိုအတည်ပြုခဲ့မယ်ဆိုရင်ထိုင်းရဲ့ဒီမိုကရေစီဟာတဆင့်နေပြီးတော့အကန့်အသတ်များတဲ့ပုံစံဖြစ်သွားမယ်လို့လည်းသတိပေးရေးသားထားပါတယ်။စစ်ဆေးရအုပ်ချုပ်နေတဲ့အင်းကြီးချင်းထိုင်းနိုင်ငံမှာဒီမိုကရေစီထွန်းကားရေးဘက်ကနေမြန်မာအစိုးရတို့သတင်းစာကထောက်ခံရေးသားတာဟာထူးခြားတယ်လို့သုံးသပ်သူတွေလည်းရှိနေပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ထိုင်းနိုင်ငံနဲ့ဒီမိုကရေစီအလားအလာဆိုတဲ့ခေါင်းစဉ်နဲ့ဩဂုတ်လ9ရက်နေ့တို့မြန်မာအလင်းသတင်းစာရဲ့အယ်ဒီတာအပေါ်မှာထိုင်းမှာစစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေမူကြမ်းဟာဒီမိုကရေစီစနစ်ကိုအကန့်အသတ်ဖြစ်စေတယ်ဆိုပြီးဝေဖန်ထားပါတယ်။အခုလိုမြန်မာအစိုးရတို့သတင်းစာမှာရေးသားဖော်ပြချက်ရဲ့ထူးခြားချက်နဲ့ပတ်သက်လို့လဲထိုင်းမြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ် ISP ခေါ်မဟာဗျူဟာနဲ့မူဝါဒရေးရာ Institute ရဲ့ဒါရိုက်တာဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်လာတော့စိတ်ဝင်စားစရာတခုလိုပြောလို့ရပါတယ်သူသူဖြစ်တော့လွတ်လပ်တဲ့သတင်းမီဒီယာဆိုတာကိုသူတွေ့ရင်မတော်ရင်မတော်တဲ့အတိုင်းဝေဖန်ပြောဆိုတာရှိပါပေါ့ဒါပေမဲ့ထူးခြားတာတခုကတော့မြန်မာအလင်းသတင်းစာကဒီတိုင်းပဲလို့ state media ပေါ့နော်နိုင်ငံတော်ပိုင်းသတင်း media ဖြစ်နေတဲ့အခါကျတော့ဟိုဒီတစ်ခုပဲစိတ်ဝင်စားစရာကောင်းတာပ
ါထိုင်းစစ်တပ်ကနေရေးဆွဲထားတဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းမှာဒီမိုကရေစီစနစ်နဲ့ပတ်သက်လို့အားအနေချက်တွေပါဝင်နေကြောင်းဦးအောင်သူငင်းကပြောပါတယ
်ပြောရမယ်ဆိုလို့ရှိရင်ဒီမိုကရေစီမကျတဲ့ကိစ္စတော်တော်များများပါပါတယ်ပါတယ်ဆိုတာအထူးသဖြင့်စီးနှိတ်လို့ခေါ်တဲ့အထက်လွှတ်တော်မှာဒါရွေးချယ်တင်မြှောက်မခံရတဲ့သူကြီးပဲအများစုပါနေတယ်ပေါ့နော်ဒါနောက်တစ်ခါကျတော့သူတို့ကဘာဖြစ်လာလဲဆိုတဲ့ခါကျတော့ဝင်ကြီးချုပ်ဖြစ်တဲ့သူကရွေးချယ်တင်မြှောက်ခံသူလည်းဖြစ်နိုင်တယ်မတင်မြှောက်ပဲနဲ့ခားတဲ့သူကိုလည်းဝင်ကြီးချုပ်ဖြစ်တင်နိုင်တယ်စသဖြင့်ဒါမျိုးတွေကဟိုဒီမိုကရေစီပေဒါနဲ့တိုင်းရင်တော့လိုအပ်ချက်စီရှိပါတယ်နောက်အထူးသဖြင့်ဆိုးတာကတော့အခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ကြေကြေပြန့်ပြန့်ဒီသူတွေစီအောင်လုပ်တာမဟုတ်ဘူးပေါ့နော်ဆိုလိုတာကအရင်တော့ဆိုလို့ရှိရင်ကျွန်တော်တွေ့ဘူးပါတယ်ဆိုအိမ်တိုင်းစီမှာဒီဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေလိုက်ပို့တဲ့ဟာမျိုးပေါ့ဆိုအခုကတော့ရှင်းပြချက်ကလည်းနည်းနည်းပဲရှိတယ်။နောက်ဒီအခုဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဟိုအကျဉ်းချုပ်သဘောမျိုးကိုပဲပြည်သူကိုချပြတဲ့ဟာမျိုးတွေ့ပါတယ
်။ဒါအပြင်မနေ့ပြန်ဩဂုတ်လ9ရက်နေ့မှာကျင်းပမယ့်အခြေခံဥပဒေမူကြမ်းလူမှုဆန္ဒခံယူပွဲမှာလည်းကြိုတင်စစ်တမ်းကောက်ယူချက်တွေအရာပြည်သူတွေရဲ့ထောက်ခံမှုနေကြောင်းတွေ့ရတယ်လို့ဆိုပါတယ်။
ထိုင်းနိုင်ငံမှာတော့သူတို့ opinion poll ဆိုခေါ်တဲ့ပြည်သူလူထုရဲ့ဟိုဆန္ဒကောက်တဲ့ဟာတွေရှိပါတယ်။ရှိတဲ့အခါကျတော့ဒီဖွဲ့စည်းပုံကိုထောက်ခံမယ်ဆိုတဲ့လူကနည်းတယ်။အခုချိန်မှာသဘောထားမပေးသေးဘူးဆိုတဲ့လူကပဲများပါတယ်။ဆိုတော့ကျွန်တော်ထင်တယ်40%ခန့်တုံးလောက်ရှိရတယ်ထင်တယ်။ဆိုတော့အဲ့တော့ရည်ပြအဖြစ်တော့ကျွန်တော်ပြောရဆိုတော့ဘယ်လောက်ပေါ့နော်ထိုင်းမိတ်ဆွေတွေနဲ့ပြောတဲ့အခါကျတော့ခုနလိုအခုသဘောထားမပေးသေးဘူးဆိုတဲ့လူတွေကတကယ်မဲပေးရင်ဟိုကန့်ကွက်မယ်ဖြစ်သွားနိုင်တယ်ဆိုတဲ့သုံးသပ်ချက်မျိုးတွေရှိပါတယ်။
မြမလင်းအယ်ဒီတာအပေါ်မှာလဲဒီအခြေခံဥပဒေမူကြမ်းကိုနိုင်ငံရေးပါတီတွေနဲ့လူမှုလူသားစာအဖွဲ့အစည်းတွေကစန့်ကျင်ထားကြောင်းရေးသားထားပါတယ်။အထူးသဖြင့်ထိုင်းနိုင်ငံရေးပါတီတွေဖြစ်တဲ့ Democratic Party နဲ့ Thai Rak Thai Party ကခေါင်းဆောင်တွေကဖွဲ့စည်းပုံမူကြမ်းအပေါ်ဝေဖန်ချက်တွေကိုလည်းဖော်ပြထားပါတယ်။အခုလိုမြန်မာအစိုးရတို့သတင်းစာရဲ့အယ်ဒီတာအပေါ်မှာထိုင်းနိုင်ငံရဲ့ဒီမိုကရေစီရေးအလားအလာနဲ့ပတ်သက်လို့ရေးသားချက်တွေဟာ NLD အစိုးရရဲ့သဘောထားကိုထင်ဟမှုရှိမရှိဆိုတဲ့မေးခွန်းကိုတော့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ရောတန်ကြာရေးဝန်ကြီးဌာနဘက်ကပါအတိအကျပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးရှင်။